မာလီနိုင်ငံမြောက်ပိုင်းမှာပြင်သစ်နိုင်ငံကလေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့ကြားကပဲအစ္စလာမ်စစ်သွေးကြွတွေဟာတောင်ဘက်ချမ်းကိုပါတိုးချစ်ထိန်းချုပ်လာပြီးတော့မြို့တော်နာကမြို့ငယ်တစ်ခုကိုသိမ်းပိုက်လိုက်ပြီးဖြစ်ပါတယ်။တပုံတပ်တွေဟာမာလီအစိုးရတပ်တွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်ပြီးတဲ့နောက်မှာဘာမာကိုမြို့မြောက်ဖက်မိုင်250လောက်အကွာမှာရှိတဲ့ဒိုင်ယာဘလီမြို့ကိုသိမ်းပိုက်နိုင်လိုက်ပြီလို့ပြင်သစ်ကာကွယ်ရေးဝန်ကြီး Yonefs Lidrian ကပြောဆိုပါတယ်။ဒါပေမဲ့ပြင်သစ်သမ္မတ Francois Hollande ရဲ့အစီအစဉ်တိုင်းပြင်သစ်တပ်ဖွဲ့တွေဟာမာလီမှာစစ်စင်ရေးဆင်နွှဲနေတယ်လို့ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။မာလီဆိုရတပ်တွေဟာသဘုံနေရဲ့လက်ကနေဒိုင်ယာဘလီမြို့ကိုပြန်ပြီးတော့သိမ်းနိုင်ဖို့နောက်ထပ်တပ်ဖွဲ့တွေကိုထပ်ပြီးဆေးလွှတ်နေတယ်လို့ VOA သတင်းထောက် N Look ကဘာနကူမြို့နာကနေသတင်းပေးပို့ပါတယ်ရှင်။